2016ခုနှစ်တွင်ပြည်တွင်းပြည်ပခါဖြစ်ပွားတဲ့ဒေသတွေမှာတွားရောက်သတင်းယူခဲ့တဲ့အာရှဒေသတွင်ကသတင်းသမားတွေအတွက်ရည်ရွယ်ပြီးတော့ချီးမြှင့်တဲ့2019ခုနှစ် AFP Gateway ဆူကိုမြန်မာနိုင်ငံမှာလူမျိုးရေးနဲ့ဘာသာရေးပြည်ပခါဖြစ်ပွားတဲ့နေရာတွေနဲ့ရှေ့တန်းအန္တရာယ်ကြီးတဲ့နေရာတွေကိုတွားရောက်သတင်းယူခဲ့တဲ့ရန်ကုန်အခြေစိုက် Frontier မြန်မာကသတင်းတောက်ကိုမြတ်ကျော်သူရရှိသွားပါတယ်။အပြည့်စုံကိုဒေါက်ခင်မျိုးသက်ကပြောပြမှာပါရှင
်။ February 5ရက်တနင်္လာနေ့ကရန်ကုန်ကပြင်သစ်ရင်ကျင်းမှုဌာနမှာ2019 AFP Gateway ဆုချီးမြှင့်တာကိုလက်ခံရယူခဲ့တယ်လို့ Frontier သတင်းတောက်ကိုမြတ်ကျော်သူကပြောပါတယ်
။ Gateway ဆိုတဲ့အမျိုးသမီးကိုဆွဲပြုပြီးတော့သူ့နာမည်နဲ့ပေးတဲ့ဆုပေါ့ခင်ဗျာ။သူကအရင်က AFP မှာလုပ်ခဲ့ဘူးတဲ့။အဲဆိုတော့ဒီ AFP ကနေပြီးတော့ပဲသူ့နာမည်ကိုဆွဲပြုပြီးတော့ပေးတာပေါ့။ပြီးကပေးတာကတော့ Gateway Family ကနေပေးတာပါခင်ဗျာ။သူ AFP ကတော့ Organizer သဘောမျိုးပေါ့ခင်ဗျာ။ပြီးကတော့ conflict နဲ့ဒီ war စတဲ့ဒေသတွေကိုတော်ပြီးသတင်းယူတဲ့ front line journalist တွေကိုအဓိကပေးတာပေါ့လေ။ဒီ human rights တို့ပါလို့အဲစတဲ့ချင်းအဲကိစ္စတွေနဲ့တော်ပြီးတော့ message လို့ခင်ဗျာ
။ဒီစုဟာ AFP ရဲ့အတော်ဆုံးသတင်းတောက်တူဖြစ်တဲ့2009ခုနှစ်အသက်64နှစ်အရွယ်မှာကွယ်လွန်ခဲ့သူကိတ်ဝက်ကိုအစွဲပြုပြီးပြရတာပါ။အာရှတလွားကခက်ခဲပြီးအန်ဒီယာကြီးတဲ့နေရာတွေမှာသတင်းယူခဲ့တဲ့ဒေတာရင်းသတင်းတောက်တွေကထူးခြားသူတွေကိုရွေးပြီးချိန်မြှင့်တာဖြစ်ပါတယ်။အသက်28နှစ်ရှိပြီဖြစ်တဲ့ကိုမြတ်ကျော်သူဟာ2016အတွင်းရခိုင်ပြည်နယ်နဲ့ရှမ်းပြည်နယ်တွေမှာဖြစ်ပွားခဲ့တဲ့အကြမ်းဖက်မှုတွေနဲ့တိုက်ပွဲတွေမှာတွားပြီးသတင်းယူခဲ့သူဖြစ်ပြီးသူ့ရဲ့ရေးသားခဲ့တဲ့သတင်းတွေကြောင့်စုချိန်မြှင့်ခံရတာနဲ့ပတ်သက်ပြီးအခုလိုပြောပါတယ်။
ကျွန်တော်ကဒီမောင်နှုံးမှလည်းတွားပြီးတော့တည်င်းယူခဲ့တယ်နောက်ပြီးတော့မောင်နှုံးပြီးတဲ့အချိန်မှာပဲအဲဒဇိုင်းနေတဲ့မှာဒီ2016ထဲမှာပဲချမ်းပြည်နယ်ရှေ့မြောက်ပေါ်လေးမိုးဆဲမှာမုံကိုမှာဖြစ်တဲ့တိုက်ပွဲအဲဒီမှာဆိုတော့ကျွန်တော်ဒီတရုတ်ပြည်ထဲအထိဝင်ပြီးတော့တရုတ်စစ်တပ်တွေစစ်ရင်အားထုတ်ချက်နေတဲ့ဟာတွေအဲ့ဒီကျွန်တော်တွားပြီးတော့တည်င်းယူခဲ့တယ်ခင်ဗျာအဓိကတော့သူတို့ကတော့ဒီမြန်မာနိုင်ငံအနေနဲ့ပဲတကယ် conflict ဖြစ်တဲ့နေရာတွေစစ်ပွဲဖြစ်တဲ့နေရာတွေတခိုင်ဆိုရင်လည်းဒါမြန်မာနိုင်ငံဖြစ်ခဲ့တဲ့အချိန်မှာဒါလုံးဝသမိုင်းသက်တကူတော်ပြောလို့ရတဲ့ကိစ္စတခုပဲအဲ့ဒီမှာဖြစ်ခဲ့ရတာတွေသွားယူတယ်တဲ့တင်းထောက်တွေတဲ့မှာသူတို့ကအဲ့တဲ့မှာယူရတာပေါ့အဓိကသူတို့ယူရတယ်ဆိုတော့ကျွန်တော်တို့ကဒီ AFP မြန်မာဘျူရိုကပဲခန္ဓာလာသေးလို့တခြားဒီအရင်ကဘန်ကောက်ပို့စ်ကပြီးဆိုင်လို့သူတို့ကနေပြီးကျွန်တော်ကို encourage လုပ်တာပေါ့လေသွားပြီးတော့ဒီစုကို blind လို့ဖို့အဲ့နဲ့ကျွန်တော်တင်ပါတယ်သူတို့တောင်းတာတော့ကျွန်တော်ရေးထားတဲ့ story တွေက၄ခုပေါ့အဲ့ဒီမှာကျွန်တော်တော့အခုဒီနေ့တတိကတော့2016ခုနှစ်အပြင်မှာရေးခဲ့တဲ့မြတ်သွားခဲ့တဲ့မြတ်ကိုကြောပြီးမယ်ဒီ2019နဲ့မှာဖြစ်ခဲ့တဲ့ကိစ္စတခုဒီကျွန်တော်ဒီမောင်တော်မှာအတဲ့အနေချင်းရောက်ခံရဖြစ်ခဲ့တဲ့ကိစ္စတွေအဲဒါလေးပါကျွန်တော်နောက်တစ်ခုထည့်ပေးလိုက်တယ်ဗောလေအဲ့ဒီဟာတွေကိုသူကကြည့်ပြီးတော့မှာအတိကတော့ဒီအာရှတိုက်တခုလုံးမှာရှိတဲ့တရင်တော့ဒီအဲ့လိုပဲ front line ကိုရောက်တဲ့ဒီစပွဲတွေကြားတဲ့အထူးကိုနေကြတဲ့ကိုရောက်တဲ့သူတွေရေးတဲ့ဆောင်းပါးတွေအကုန်လုံးနဲ့မှာမြန်မာနိုင်ငံကနေပြီးကျွန်တော်ကိုရွေးတာပါခင်ဗျာ
ပြည်ပကဖြစ်ပွားနေတဲ့ဒေတာတွေကိုတွားရောက်တင်းယူရမှာအခက်အခဲတွေအများပြားရှိနေသလိုအတွင်ကူးပြောင်းစဲမြန်မာနိုင်ငံမှာတင်းကြောက်တွေပေါ်ထိမ့်ချမှုတွေကြုံနေရတယ်လို့ကိုမြတ်ကျော်သူကမြင်ပါတယ
်တင်းလို့လိုက်ခွင့်ကတော့မရှိဘူးလို့ကျွန်တော်တို့ပြောလို့ရမယ်ဒါပေမဲ့ရေးလို့မရဘူးလားဆိုကျွန်တော်တို့အကုန်ရေးလို့ရတယ်ဒါပေမဲ့ဒီဖက်မှာကျတော့ဘာပြန်ကြည့်ရလဲဆိုတော့ကိုအရင်တော့ကတော့တင်းထောက်ကိုတည်းချင်းချောက်တာမျိုးမဟုတ်ပဲနဲ့ပိုင်ချင်းမျိုးလှမ်းပြီးတော့အကျက်ကင်တာမျိုးဒါမှမဟုတ်ဖုံးစစ်ပြီးတော့မင်းတို့စတတိထားကောင်းကောင်းရေးစတဲ့အရင်ကအဲ့လိုမျိုးကြီးတွေ့ခဲ့ဘူးတော့ရှိမှာအခုနောက်ပိုင်းရောက်တာတတိနောက်တွေကိုတည်းချင်းချောက်လာတယ်အခုဒါဖရိုက်တာတို့ကိစ္စမျိုးနောက်ပြီးတော့မနက်ကဖြစ်ခဲ့တဲ့ဒီ AOD နဲ့ DBBF ကိစ္စမျိုးအဲ့လိုမျိုးပါလေတော့တတိနောက်စီကိုတည်းရောက်လာပြီပေါ့ဆိုတော့ကျွန်တော်တို့ပြောလို့ရတာကတော့ဒီစင်မာကိုတကယ်သတင်းလိုက်ယူနေတဲ့သတင်းနောက်တွေစီကိုတည်းချင်းချောက်မှုတွေရှိလာပြီကျွန်တော်ကိုယ်တိုင်ဆိုရင်လည်းအချို့ချင်းချောက်မှုတွေဆိုရကိုယ်တိုင်ကလမ်းပြီးတော့တတိပေးတာမျိုးတွေကိုကြုံခဲ့ရတယ်ဆိုတော့တတိနောက်လက်ခွင့်ကတော့ရှိတော့ဘူးကျွန်တော်တို့ဘလောက်အထိတောင်းခံနိုင်မလဲပဲအဲ့ဒါပဲမေကွန်းပဲရှိတော့တယ်ကျွန်တော်တို့ရဲ့ခံနိုင်ရမှုပဲပြန်ပြီးတော့မေကွန်းထုတ်ရတော့မယ်အချိန်ကြီးပဲကြာ
2010မှာ Unity အပတ်စဉ်စာဆောင်မှာဝင်လို့ရင်သတင်းလောကတွေကိုရောက်လာတဲ့ကိုမြတ်ကျော်သူဟာမျက်စိမှနဲ့ Myanmar Times သတင်းဌာနတွေမှာပါလုတ်ကင်ခဲ့သူဖြစ်ပြီး Frontier Myanmar သတင်းဌာနမှာတော့စတင်ထူထောင်ချိန်ကလေးကနေအခုထိတာဝန်ထမ်းဆောင်နေသူဖြစ်ပါတယ်။စုငွေဖြစ်တဲ့ယူရိုငွေ3000ကိုပါချိမြင့်တဲ့ဒီစုကို2016တုန်းကလွတ်လပ်တဲ့အာဖဂန်ရုပ်သံတိုလိုကရရှိခဲ့တာပါ။